တိုင်းရင်းသားနိုင်ငံရေးပါတီ၈ပါတီနဲ့ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ရဲ့ညီလာခံမှာတိုင်းရင်းသားတွေတောင်းဆိုနေတဲ့ဒန်းသူညီမြရေးနဲ့ကိုပိုင်ပြတာခွင့်ရရေးနဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ဖော်ဆောင်ရေးအပြစ်ခတ်ရစဲရေးသဘောတူညီမှုတွေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဒီကနေ့မှာဆက်လက်ဆွေးနွေးနေကြတာဖြစ်ပါတယ်ဒီကနေ့ညီလာခံကိုမိဘအဖွဲ့အစည်းတွေအဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် LND 88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တခြားလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေလည်းတက်ရောက်ဆွေးနွေးနေကြပါတယ်။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေတွေကိုဆွေးနွေးရမှာငြိမ်းချမ်းရေးအတွက်ယုံကြည်မှုပြန်လည်တည်ဆောက်နိုင်ဖို့လိုအပ်နေပြီး2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်မှသာဖက်ဒရယ်ပြည်ထောင်စုစနစ်ကိုထူထောင်နိုင်မှာဖြစ်တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SND အတွင်းရေးမှူးဦးဆိုင်လိတ်ကပြောပါတယ်
။အနည်းဆုံးအစင်းတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်ကိုကျွန်တော်နီးလမ်းတစ်စုံရမယ်လို့ညွှန်လင့်ပါတယ်။အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်ဘဲနဲ့လည်းကျွန်တော်မျှော်မှန်းတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဆိုတာဘာမှဖြစ်မလာနိုင်ပါဘူး။ဒါပေမဲ့အဲ့ဒီအဆုံးပန်းတိုင်တစ်ခုရောက်ဖို့ဆိုတော့နီးလမ်းနေနောက်ပြီးတော့မှအချိန်နဲ့အများကြီးအသုံးပြုရမယ်လို့မြင်ပါတယ်ခင်ဗျာ။
ဒီကနေ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့88မျိုးဆက်ငင်းကြင်းရင်းနဲ့ပွင့်လင်းလူဖွဲ့အစည်းကဦးကိုကိုကြီးက2015မတိုင်ခင်အခြေခံဥပဒေကိုပြင်ဖို့အတွက်ဆိုရင်အစိုးရနဲ့တွဲဆုံဆွေးနွေးနိုင်မှာဖြစ်မယ်လို့ပြောပါတယ
်2015ရွေးကောက်ပွဲမတိုင်ခင်မှာဘယ်အချက်တွေကိုအဓိကထားပြီးပြင်မလဲဆိုတာကိုကျွန်တော်အနေနဲ့တော့ဒါကိုတင်ပြဆွေးနွေးခဲ့တယ်အစိုးရနဲ့ဖြစ်စီတက်မတော်နဲ့ဖြစ်စီဆွေးနွေးတဲ့အခါမှာကျွန်တော်တို့ဒီဘက်မှာလည်းအညှိနှိုင်းထားတဲ့ပြင်ဆင်ထားတဲ့အခြေအနေတစ်ခုကိုကျွန်တော်တို့တည်ဆောက်နိုင်တာပေါ့
ပြစ်ခတ်ရစဲသဘောတူညီမှုတွေအမြန်ဆုံးရနိုင်ဖို့နဲ့နိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်နိုင်ဖို့အတွက်တိုင်းရင်းသားအဖွဲ့အစည်းအားလုံးပါဝင်နိုင်တဲ့ဆွေးနွေးပွဲတွေလုပ်ပေးဖို့လိုအပ်နေတယ်လို့ရှမ်းပြည်ပြန်လည်တည်ဆောက်ရေးကောင်စီရှမ်းပြည်တပ်မတော် RCSF SSA ကဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
။အများအလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ခုစီကိုတက်လာနာဖို့ဒီပြည်သူရေးဆွဲရမယ်။နိုင်ငံရေးဆွေးနွေးပွဲအနေနဲ့အားလုံးခံနားလည်တဘောမှုယူနိုင်တဲ့ဒီတဘောတူညီချက်ကိုရပြီးမှသာလို့ဒီဖွဲ့စည်းပုံမှာပြင်ဆင်လို့တဲ့ကိစ္စရပ်တွေကိုကျွန်တော်ကပြင်ဆင်သွားနိုင်မှာဖြစ်ပါတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်
။တိုင်းရင်းသားတွေတောင်းဆိုနေတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ဖော်ဆောင်ရေးနဲ့အခြေခံဥပဒေပြင်ဆင်ရေးမှာပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့ဒီကနေ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် LND ကိုယ်စားလှယ်တွေကပြောပါတယ်။တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ရဲ့ညီလာခံကိုမနက်ဖြန်မှာဆက်လက်ကျင်းပသွားဖို့ရှိပါတယ်ရှင်။